ရခိုင်ပြည်နယ်မှာကလေးငယ်နှစ်ဦးနဲ့အနည်းဆုံးလူကြီးနှစ်ဦးတို့အကြောင်းမဲ့သေဆုံးခဲ့ရတဲ့ကိစ္စအတွက် Save the Children အဖွဲ့ကလွန်စွာစိတ်တိတ်ခတ်ရပြီးခံပြင်းဒေါသထွက်ရတယ်လို့ပြောကြပါတယ်။အန်းနဲ့မြေပုံမြို့နယ်ကြားညောင်ခက်ကန်ကျေးရွာကအသက်၅နှစ်အရွယ်သာရှိသေးတဲ့ကလေးငယ်နှစ်ဦးဟာအမြောက်ဆန်အပိုင်းစားဖြစ်ပွဲရှိတဲ့ယာရီစက်တင်ဘာလ၈ရက်အင်္ဂါနေ့ကထိမှန်ခဲ့တယ်လို့ဆိုပါတယ်။နောက်ထပ်ကလေး၈ဦးဟာလည်းအလားတူဒဏ်ရာရရှိသွားပြီးဒီဒုက္ခသည်မိသားစုတွေနဲ့အတူဝမ်းနည်းကြေကွဲရကြောင်းSave the Children ကပြောပါတယ်ဒီကိမီနယ်ကစီရေးပိဋကပကတွေကြောင့်စာနာမှုလိုအပ်နေရတဲ့အခြေအနေပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့ပိဋကမှာပါဝင်နေတဲ့လက်နက်ကင်တပ်ဖွဲ့နှစ်ဖက်စလုံးကနိုင်ငံတကာစာနာမှုဥပဒေကိုလေးစားကြဖို့အရတားတွေကိုလည်းအကာအကွယ်ပေးကြဖို့ကုလသမဂ္ဂအဖွဲ့ကထုတ်ပြန်လိုက်တဲ့နေ့မှာပဲဒီလိုတည်ဆုံမှုတွေဖြစ်ပွားခဲ့ရတာပါရခိုင်နဲ့ချင်းပြည်နယ်ကစီရေးပိဋကပကတွေကြောင့်2018ဒီဇင်ဘာကနေအခုချိန်ထိခံမှန်းကြီးအရတား300ခန့်တည်ဆုံခဲ့ရပြီး650လောက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။အဲ့ဒီထဲမှာကလေးငယ်တွေလည်းအများပြားပါဝင်တာဖြစ်ပါတယ်ခင်ဗျာ။